အမေရိကန်ပြည်တော်စုမှာအစိုးရလုပ်ငန်းတွေပြန်ပြီးတော့လဲပတ်နိုင်မှုအတွက်အခြားတွဲတင်တဲ့မူကြမ်းတွေမပါဘဲနဲ့အစိုးရအသုံးစရိတ်မူကြမ်းတက်တက်ရတော့မှသူ့အနေနဲ့ဒီကိစ္စရဲ့အားလုံးပေါ်မှာညှိနှိုင်းဆောင်ရွက်သွားမယ်ဆိုပြီးတော့သမ္မတဥပမာကပြောပါတယ်။လွှတ်တော်ခေါင်းဆောင်တွေနဲ့အင်ပီရိုမှာဆွေးနွေးမှုမတိုင်ခင်လေး CNBC ရုပ်သံဌာနနဲ့သမ္မတဥပမာမေးမြန်းခန်းမှာဒီသူ့အနေနဲ့ Republican တွေကိုရှော့ပြီးထားတာအဆုံးစုံဖြစ်နေပြီဆိုပြီးသမ္မတဥပမာကပြောခဲ့ပါတယ်။အစိုးရလုပ်ငန်းတွေရပ်တန့်သွားတဲ့အခြေအနေအထိလုံးဝကိုရောက်เสียမလို့ရာကြောင့်အခုဖြစ်နေတဲ့အခြေအနေပေါ်မှာအလွန်အလွန်ကိုစိတ်နှောက်ယှက်ဖြစ်ရတယ်လို့လည်းသမ္မတဥပမာကပြောပါတယ်။ဘယ်ပါတီကပဲဖြစ်ဖြစ်အစိုးရသမားတွေကိုလိုက်လျှောပေးလိုက်မယ်ဆိုရင်ဘယ်သမ္မတကမှနိုင်ငံကိုထိထိရောက်အုပ်ချုပ်နိုင်မှာမဟုတ်ဘူးလို့လည်းသမ္မတဥပမာကပြောပါတယ်။ဒါကြောင့်မလို့အခြားတွဲတင်တဲ့မူကြမ်းမပါဘဲနဲ့အစိုးရအသုံးစရိတ်မူကြမ်းတက်တက်ကိုလွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့သမ္မတဥပမာကအောက်လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ဂျွန်ပေနာကိုပန်ကြားခဲ့ပါတယ်။သမ္မတဥပမာရဲ့ထင်ကြရကျမကြီးဆောက်ရှောက်မှုအစီအစဉ်အတွက်ငွေကြေးရထားမှုကိုချန်လှပ်ထားတဲ့အစိုးရအသုံးစရိတ်ဥပဒေမူကြမ်းကို Republican ဘက်ကတင်သွင်းတဲ့အပေါ်မှာ Democrat ဘက်ကကန့်ကွက်ညှဉ်းဆိုပြီးတဲ့နောက်အခုပတ်တွင်လာနေ့ညတကောင်ညံကလေးကဒီ American အစိုးရလုပ်ငန်းတွေရန်နာထားရတာဖြစ်ပါတယ်။